မြန်မာစစ်ဆိုးရအနေနဲ့အတိုက်ခံပါတီတိုင်းရင်းသားလူမျိုးစုတွေနဲ့တွေ့ဆုံဆွေးနွေးမှုမလုပ်ဘဲကျင်းပမဲ့ရွေးကောက်ပွဲဟာတရားဝင်ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလရီကလင်တန်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ထိပ်သီးညီလာခံကိုလာတက်မဲ့သမ္မတအိုဘားမားနဲ့မတွေ့ဆုံခင်ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာဝန်ကြီးကလင်တန်က VOA နဲ့တီးခြားတွေ့ဆုံပြီးအခုလိုပြောကြားလိုက်တာပါဒီထိပ်သီးစီးပွားပွဲကိုမြန်မာစစ်ကောင်းဆောင်တွေလည်းတက်ရောက်နေတာဖြစ်တဲ့အကြောင်း VOA သတင်းတောက် David Goles ကမနီလာမြို့ကနေသတင်းပေးပို့ထားပါတယ်အပြည့်အစုံကိုကိုဇော်ဝင်းလိုက်ကဆက်ပြီးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါမြန်မာစစ်ဆိုးရကိုယ်စားလှယ်တွေနဲ့ရှေ့သတင်းပတ်အစောပိုင်းစင်ကာပူနိုင်ငံမှာတွေ့ဆုံကြတဲ့အခါဒီမိုကရေစီကောင်းဆောင်တောင်ဆန်းစုကြည်အပေါ်စစ်ဆိုးရကထိမ့်ချုပ်ထားတာတွေရှော့ချပေးရေးအပါအဝင်ထူးခြားသိသာတဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်ကပြောပါတယ်။ဒါပေမဲ့တခြားကိစ္စတွေအပါအဝင်အမေရိကန်အစ်မြင့်တန်တမန်တဦးမြန်မာနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်အတွင်းသွားခဲ့တုန်းကတမူထူးခြားစွာကောင်းကောင်းမွန်မွန်ဆက်ဆံလိုက်တာတွေကိုကြည်ချင်းအဖြစ်မြန်မာနိုင်ငံမှာရေရှည်ပြောင်းလဲမှုတွေဖြစ်ပေါ်လာဖို့မျှော်လင့်တယ်လို့သူကပြောပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံမှာရှိနေစဉ်အတွင်းစစ်ဆိုးရအရာရှိတဲ့တင်သာမကပဲထိမ့်သိမ့်ခံထားရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ပါအကန့်အသတ်မရှိတွေ့ဆုံခွင့်ရခဲ့ကြတယ်လို့ VOA နဲ့ပြုလုပ်တဲ့မေးမြန်းခန်းမှာဝန်ကြီးကလင်တန်ကပြောပါတယ
် It was an open and very free exchange of our ideas with them. Secondly, the fact that unlike in previous visits,Our ability to meet with Aung San Suu Kyi was unmonitored, unsupervised.
ကျမတို့လည်းတို့ကြားမှာပုံပွင့်လင်းလင်းအမြင်ချင်းဖလှယ်နိုင်ခဲ့ကြပါတယ်။ဒုတိယချက်အနေနဲ့ကတော့ကျမတို့ရဲ့တန်တမန်အဖွဲ့ဟာဒေါက်တာဆန်းစုကြည်နဲ့စောင့်ကြည့်ခံရမှုမရှိဘဲနဲ့နှစ်နာရီလောက်တွေ့ဆုံခွင့်ရခဲ့တာကလည်းထူးခြားပြီးတော့အမတန်ကိုအထောက်အကူပြုတဲ့အချက်ဖြစ်ပါတယ်။နောက်ပြီးတော့တန်တမန်အဖွဲ့ဟာဒီအတိုက်ခံပါတီတွေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေနဲ့ကိုလည်းတွေ့ခွင့်ရခဲ့ပါတယ်။ဒီတွေ့ဆုံမှုဟာတခြားကိုယ်စားလှယ်အဖွဲ့တွေသွားတဲ့အခါသတင်းတွေထဲမှာကျမတို့တွေ့ရတယ်လို့မျိုးမဟုတ်ဘဲနဲ့ပို့ပြီးတော့ပွင့်လင်းပြည့်စုံတဲ့တွေ့ဆုံမှုတွေပ
ါစင်ကာပူမှာကျင်းပနေတဲ့ APEC ခေါ်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ထိပ်သီးညီလာခံကိုလာတက်နေတဲ့သမ္မတအိုဘားမားနဲ့ဝန်ကြီးကလင်တန်သွားရောက်ပူးပေါင်းတွေ့ဆုံမှာဖြစ်ပါတယ်အဲ့ဒီဆီယိုပွဲပြင်ပမှာတင်းငင်းနေနေကြရင်ကျင်းပမယ်အာဆီယံအရှိတောင်အာရှနိုင်ငံများအသင်းနဲ့ပြုလုပ်တဲ့ဆွေးနွေးပွဲကိုသမ္မတအိုဘားမားနဲ့မြန်မာစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစင်တို့လည်းတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်နဲ့မြန်မာစစ်အစိုးရအကြားတရားတွေ့ဆုံမှုပြုလုပ်ဖို့စီစဉ်ထားတာမရှိပေမဲ့ဆွေးနွေးပွဲအတွင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစင်နဲ့ပြောဆိုမှုတော့ရှိကောင်းရှိမယ်လို့သမ္မတအိုဘားမားနဲ့ဝန်ကြီးကလင်တန်တို့နှစ်ယောက်စလုံးကပြောထားပါတယ်။တကယ်လို့ဝန်ကြီးချုပ်သိန်းစင်နဲ့စကားပြောပြခဲ့ရင်မြန်မာနိုင်ငံမှာလွတ်လပ်ပွင့်လင်းတဲ့ရွေးကောက်ပွဲဖြစ်လာရေးလှုပ်ဆောင်ဖို့ထပ်ပြီးတော့ဖိအားပေးပြောကြားသွားမယ်လို့ဝန်ကြီးကလင်တန်ကပြောပါတယ
်။ I would certainly reinforce the message that our two diplomats, Assistant Secretary Kurt Campbell and Deputy Assistant Secretary Scott Marcial brought with them to Burma.
ကျမတို့ရဲ့တန်တမန်နှစ်ဦးဖြစ်တဲ့အရှေ့အာရှရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးကန်ကမ်ဘယ်နဲ့ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာစီယဲတို့မြန်မာနိုင်ငံကိုသွားတော့ကပြောခဲ့တဲ့အကြောင်းအရာကိုပဲကျမအနေနဲ့ထပ်လောင်းပြောရမှာပါပဲ။ဒါကတော့အမေရိကန်အစိုးရကမြန်မာအစိုးရနဲ့ထိတွေ့ဆက်ဆံလို့တဲ့ဆန္ဒရှိတယ်။ဒါပေမဲ့စစ်အစိုးရအနေနဲ့တွေးဆောင်ဆွေးနွေးမှုတွေမလုပ်ဘဲတရားမျှတပြီးယုံကြည်စိတ်ချရလောက်တဲ့ရွေးကောက်ပွဲတွေဖြစ်လာအောင်အခြေအနေတွေမဖန်တီးပေးဘဲနဲ့ရွေးကောက်ပွဲကိုကျင်းပမယ်ဆိုရင်တော့အဲ့ဒီရွေးကောက်ပွဲဟာတရားဝင်ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးဆိုတာကိုသူတို့သဘောပေါက်ဖို့လိုပါတယ်
။ဒေါက်ဆန်းစုကြည်ကိုလွတ်ပေးတာအပါအဝင်ထူးခြားသိတာတဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်ဆောင်ရင်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ကုန်သွယ်ရေးပိတ်ဆို့မှုအပါအဝင်တခြားပိတ်ဆို့ရေးယူမှုတွေကိုအမေရိကန်အစိုးရအနေနဲ့ရုတ်သိမ်းပေးမှာမဟုတ်ဘူးလို့ဝန်ကြီးကလင်တန်ကပြောပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ထိပ်သီးဆွေးနွေးပွဲအတွင်းဒေါက်ဆန်းစုကြည်ပေါ်ကန့်တတ်ချုပ်ချက်ထားတာတွေရှော့ချရေးအပါအဝင်တခြားသီးသာထူးခြားတဲ့ပြောင်းလဲမှုတွေလှုပ်ဆောင်ဖို့စစ်အစိုးရဘက်ကထုတ်ပြန်ပြောဆိုလိုက်မယ်လို့သူ့အနေနဲ့မထင်တဲ့အကြောင်းတောက်ကြနေအစောပိုင်းကဖိလစ်ပိုင်ကျောင်းသားတွေဒင်းနှောက်တွေနဲ့ပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာဝန်ကြီးကလင်တန်ကပြောခဲ့ပါတယ်။1962ခုနှစ်ခရဲကမြန်မာနိုင်ငံကိုစတင်အုပ်ချုပ်လာခဲ့တဲ့စစ်တပ်ဟာတမန်ရဲ့မာရွင်းတဲ့ဘက်မှာရှိနေတယ်ဆိုတာယုံမတန်တရားဖြစ်เสียမှရှိပါဘူးတဲ့ဒါပေမဲ့တိုင်းပြည်အတွင်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ရမှာအချိန်ယူပြီးတဖြည်းဖြည်းချင်းလုပ်ယူရမယ်လုပ်ငန်းစဉ်ဖြစ်တယ်လို့ဆိုပါတယ်1990ခုနှစ်ရွက်ောက်ပွဲမှာ NLD ပါတီကအနိုင်ရခဲ့ပေမဲ့စစ်အစိုးရကအာဏာလွှဲပြောင်းပေးခဲ့ခြင်းမရှိတဲ့အပြင်ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုလည်းနှီးမျိုးစုံနဲ့နေအကြေကျုံနဲ့ထိန်းချုပ်ထားခဲ့တဲ့ကာလကများပါတယ်စစ်အစိုးရနဲ့ထိတွေ့ဆက်ဆံရေးမှုချမှတ်ခဲ့ပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်ရေးအတွက်ဒေတာရွင့်နိုင်ငံတွေကိုဖိအားပေးလှုပ်ဆောင်နေတဲ့သမ္မတအိုဘားမားအစိုးရရဲ့မူဝါဒတစ်ကိုဒေါက်ဆန်းစုကြည်ကထောက်ခံတယ်လို့ပြောဆိုကြောင်းအမေရိကန်အစ်မြင့်အရာရှိတွေကပြောပါတယ်ခင်ဗျာ